မျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ចောင်းသားကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတချို့မနှက်ဖြန်နေပြီးတော့မှတွေ့ဆုံညှိနှိုင်းမှုရှိနေပါတယ်ဒီကနေ့မှာတော့ចောင်းသားတပိတ်စစ်ចောင်းကိုမန္တလေးတောင်သာမြို့ဝင်မှာရဲအာဏာပိုင်ကယာယီပိတ်ဆို့ခံရပေမဲ့တာဝန်ရှိသူတွေညှိနှိုင်းပြီးနောက်အသားအစီးတွေကိုလုံခြုံရေးအာဏာပိုင်တွေကဖယ်ရှားပေးခဲ့ပါတယ်အခုဆိုရင်ចောင်းသားတပိတ်စစ်ចောင်းဟာတောင်သာမြို့ရင်းကိုရောက်ရှိပြီးဒေသခံပြည်သူတွေကလည်းចောင်းသားတွေကိုကြိုဆိုခဲ့ကြတယ်လို့သိရပါတယ်စုံစမ်းမေးမြန်းထားတဲ့မအေးအေးမာကပြောပြမှာပါ
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့မန္တလေးမြို့ကနေရန်ကုန်မြို့အထိချီတက်သပိတ်မောက်နေတဲ့ကျောင်းသားတွေနဲ့အစိုးရကြားမှာအကြိုညှိနှိုင်းတဲ့အနေနဲ့မနက်ဖြန်မှာနေပြည်တော်မှာတွေ့ဆုံဖို့ရှိကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်တူဖြစ်တဲ့မဖြူဖြူအောင်ကပြောဆိုပါတယ
်ပြည်တော်ကဟိုကျွန်တော်တို့ဒီသပိတ်ကော်မတီဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဟိုကိုယ်စားလှယ်အထူးသွားပြီးတော့ဒီမှာစကားပြောမှာပေါ့နော်မနက်ဖြန်ဟိုအကျိုးဆွေးနွေးမှုပုံစံမျိုးပေါ့ဟုတ်မနက်ဖြန်ကတော့တွေ့မှာတော့ကျွန်တော်တို့အကြံဉာဏ်ထားတာအကြံဉာဏ်ပြထားတဲ့လောက်ကတော့ဥအောင်မင်းနဲ့ညာရင်ဝင်ဌာနဘက်ကအတော်ရှိသူသူ့လိုအကြံဉာဏ်ထားရတယ်ဟုတ်အဲကျွန်တော်တို့တောင်းဆိုတဲ့လေးပွင့်ဆိုင်နဲ့ဆိုင်ပါတယ်ဟုတ်ကျွန်တော်တို့လိုချင်တာကိုကျွန်တော်တို့တီးစကြတောင်းဆိုတာပေါ့ကျွန်တော်တို့အဓိကတော့လေးပွင့်ဆိုင်ကိုသွားဖို့အတွက်တာအကျိုးဆွေးနွေးမှုပုံစံပါပြိဆုံးမှုကြောင့်လည်းထပ်ပြီးတော့ဒီတောင်းဆိုမှုပါပို့ပြီးတော့ဖြစ်လာတာဆိုတော့လေဟုတ်နောက်ခုလုံးကတော့ဆက်ဆက်မှုရှိပါတယ်ဒီကလှူရှားမှုတစ်ခုလေဒီမိုညာရေးလှူရှားမှုပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့ဟိုဆွေးနွေးပွဲဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီပိတ်ဆို့မှုနဲ့လည်းတက်ခိုင်ပါတယ
်။အင်္ဂါနေ့မှာတော့ညဉ့်ညံမျိုးကနေတောင်သာမျိုးကိုခြိတက်လာတဲ့ចောင်းသားတွေကိုတောင်သာမျိုးရဲ့နန်းမြင့်တောင်ကြားမှာအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်တင်းမာမှုတွေဖြစ်ခဲ့ပြီးညနေ9နာရီကျော်အချိန်လောက်ကြာမှတားဆီးတဲ့နေရာကိုအာဏာပိုင်တွေကဖယ်ရှားပေးလိုက်ပါတယ်။အတားဆီးတွေလုခဲ့တာနဲ့ပတ်သက်လို့တပိတ်မောက်ចောင်းသားတူဖြစ်တဲ့ရမဲသိနီးပညာကောလိပ်ကចောင်းသားကိုအောင်ထက်နိုင်ကအခုလိုပြောပါတယ
်။ចောင်းသားဝင်ကနန်းမြင့်တော်ကြမှာကျွန်တော်တပိတ်မောက်ចောင်းသားတွေကိုဟိုတန်းပိတ်ထားတဲ့တားထားတဲ့လုံနေနေနာပြောင်းနေပါလေကျွန်တော်ဒီတပိတ်မောက်ចောင်းသားတွေကတော့ငကိုတောင်းဆိုထားတယ်ဒီလေးဝဲတော့အဲ့ဒါဆိုဆွေးနွေးရေးကိုတရားဝင်မလုပ်သေးဘဲနဲ့တော့ဒီသားရဲ့တွေ့ဆုံချက်နဲ့တော့လက်ခံမှာမဟုတ်ဘူးကျွန်တော်အခုချိန်မှာရှိတဲ့တွေ့ဆုံနိုင်ကကျွန်တော်တပိတ်စစ်ကြောင်းဆက်တော်မဝဖက်ပြီးရှိတဲ့နိုင်ကိုပဲကျွန်တော်ညံ့တော့ပါ
ညနေ 9:00 နာရီခွဲကျော်အချိန်လောက်မှာတော့တောင်သာမြို့ကိုလုံလုံခြုံခြုံနဲ့ဝင်ရောက်နိုင်ရေးအတွက်ចောင်းသားတွေနဲ့အာဏာပိုင်တွေကြားဆွေးနွေးမှုတွေလုပ်ပြီးအတားအဆီးတွေကိုဖယ်ရှားပေးခဲ့တာပါအခုအခါမှာတော့တောင်သာမြို့ကတဲခေါ်တဲ့ဘုံကြီးចောင်းကိုចောင်းသားတွေရောက်ရှိနေပြီဖြစ်ကြောင်းတပိတ်မောက်ចောင်းသားတို့ကပြောဆိုပါတယ
်ဟိုဒီကနေ့ညနေတဲ့အချိန်ကြီးကကျွန်တော်တို့တပိတ်စစ်ကြောင်းတောင်သာမြို့ထဲကိုငင်းငင်းကြမ်းကြမ်းနဲ့အောင်မြင်မြင်ဝင်နိုင်ရေးကိုပဲကျွန်တော်တို့ညနေတာအဲ့တော့သူတို့ကရဲတပ်ဖွဲ့တွေထားတဲ့လုံတဲတွေကိုပြန်ရုပ်ပေးဖို့ပဲကျွန်တော်ညနေတာအဲ့လောလောကဘာလို့နောက်ချက်မှမရှိတော့ဘူးခင်ဗျာ။ဒါကတော့ခုတဲရဲ့ဖုန်းကြောင်ရောက်ပါကြတာ
။ចောင်းသားတွေနဲ့အာနာပိုင်တွေထိတ်ထိတ်တွင့်နေစဉ်အတွင်းမှာအထက်ဗမာပြည်အောက်ဗမာပြည်ကအစ်စ်မြင့်ပညာရေးဦးစီးဌာနညွှန်ချုပ်နှုတ်ဦးနဲ့အတူမန္တလေးတက္ကသိုလ်ကပါမောခချုပ်မြင်းညာတက္ကသိုလ်ကပါမောခချုပ်တို့ကဂျားဝင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။တနင်္လာနေ့ညတုန်းကတော့ညဉ့်ညံမြို့မှာចောင်းသားတွေတဲခေါ်နေတဲ့စွန်းလုံးကူဘုံကြီးចောင်းတော်ဝိုက်လုံချုံရင်အင်အားတွေခြားထားတာတွေတောင်သာလမ်းတစ်လျှောက်ပိတ်ဆို့တားဆီးဖို့အတွက်လှုပ်ဆောင်နေတာတွေကိုရှေ့ပြေးသွားတဲ့ចောင်းသားတွေကသိရှိခဲ့ရပြီးတောင်သာခရီးစဉ်အတွက်စိုးရိမ်ပူပန်မှုတွေရှိနေတာပါတောင်သာလမ်းမှာတော့ရဲတပ်ရင်းတွေနဲ့အင်အားအလုံးရင်းခြားထားတဲ့အပေါ်ညဉ့်ညံလူလူတွေကလည်းစိုးရိမ်မှုတွေရှိတဲ့အတွက်ចောင်းသားတွေနဲ့အတူတောင်သာလမ်းတစ်လျှောက်ကိုခြိတက်လမ်းလျှောက်ပြီးကူညီပေးခဲ့ကြပါတယ်ရန်ကုန်နိုင်ကူညီမှုအသင်းနဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေရဲ့ကားတွေကလည်းစေဝါနဲ့အစားအစာတွေကိုလိုက်ပါကူညီပေးခဲ့ပါတယ်။မြင်းညံဒေသခံတွေရဲ့ကားတွေကိုတော့နေ့လယ်ပိုင်းမှာတားမြစ်ထားတဲ့အတွက်တောလန်းတွေကနေအစားအသောက်တွေပေးဆောင်ပေးခဲ့ရတယ်လို့ဆိုပါတယ်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန့်ကျင်တဲ့ចောင်းသားတပိတ်စစ်ចောင်းတွေဟာနေမြို့အသီးသီးကနေခြိတက်လာနေကြပြီးမန္တလေးမြို့ကနေရန်ကုန်အထိခြိတက်လာတဲ့ចောင်းသားတွေရှိသလိုဒဝယ်ကနေရန်ကုန်ကိုခြိတက်လာတဲ့ចောင်းသားတွေကတော့လမ်းခရီးတစ်လျှောက်မှာမြို့ရွာတွေမရှိတဲ့အတွက်အစာရေစာတွေပြတ်လတ်နေကြောင်းသိရပါတယ်။အလားတူပဲ AR တိုင်းမကွေးတိုင်းပခုတ်ကူရေနံကြောင်း6ဆတဲ့နေရာဒေသတွေကចောင်းသားတွေလည်းအမျိုးသားပညာရေးဥပဒေကိုပြီးခဲ့တဲ့ရက်တွေကစပြီးစန့်ကျင်ကန့်ကွက်နေကြပါတယ်ရှင်။